မြန်မာနိုင်ငံကစီရိုနာဟိုတယ်ကိုပြန်ပြီးတော့မှရောင်းတော့မယ်လို့ဟိုတယ်ပိုင်းစင်ကာပူလုပ်ငန်းစုကြီးကကြေညာလိုက်ပါတယ်။ဒေါ်လာ 58.4 သန်းနဲ့ရောင်းမယ်လို့ Capital Corporation ကနေကြေညာတဲ့အကြောင်းဂျပန်အခြေစိုက် Nikkei သတင်းကဖော်ပြပါရှိတာပါ။ COVID-19 ကပ္ပကတ်ရောဂါဒဏ်နဲ့2022ခုနှစ်မြန်မာဆရာနာသိမ့်မှုဒဏ်နှစ်ခုဇက်တိုက်ခံရတဲ့မြန်မာခီးသွွားဝန်ဆောင်မှုလုပ်ငန်းကျဆင်းနေချိန်မှာအခုလိုမျိုးစီရိုနာဟိုတယ်ကိုပြန်ပြီးတော့ရောင်းမယ်လို့စင်ကာပူလုပ်ငန်းစုကြီးကပြောလိုက်တာဖြစ်ပါတယ်။စီးပွားရေးတိုးတက်မဲ့အခွင့်အလမ်းသစ်တွေမှာရင်းနှီးမှုအတွက်စီရိုနာဟိုတယ်ကိုရောင်းချပြီးတော့ငွေပြန်ဖော်မှာဖြစ်တယ်လို့ Capital Call ရဲ့ဒီသတင်းပတ်ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီရိုနာဟိုတယ်ကိုစင်ကာပူမှာမှတ်ပုံတင်ထားတဲ့ Spring Bronson Franchise လုပ်ငန်းစုကနေဝယ်ယူมาဖြစ်တယ်လို့လဲ Nikkei သတင်းမှာရေးထားပါတယ် Spring Bronson Venture လုပ်ငန်းကတော့ဂန်နာဇုံရင်းနှီးမြှုပ်နှံမှုနဲ့ခီးသွွားဝန်ဆောင်မှုလုပ်ငန်းတွေကိုအဓိကစီးပွားရေးလုပ်ကိုင်နေတဲ့လုပ်ငန်းအဖြစ်ဖော်ပြထားပါတယ်ဟိုတယ်ရောင်းချမှုကိုအခု2023ခုနှစ်ဇွန်လမကုန်ခင်မှာအပြီးသတ်နိုင်မယ်လို့ခန့်မှန်းထားပါတယ်စီရိုနာဟိုတယ်ကို1996ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာနိုင်ငံတကာအဆင့်မီအစောပိုင်းကတည်းကဖွင့်လှစ်ခဲ့တဲ့ဟိုတယ်တစ်ခုလည်းဖြစ်ပါတယ်ရှင်